အစိုးရကနေကမကထလုပ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတဲ့အခါတူညီတဲ့သဘောထားတွေကိုစူးစီးတင်ပြနိုင်မှုအတွက်ရှမ်းနိုင်ငံရေးပါတီနှစ်ခုလက်နက်ကိုင်တပ်ဖွဲ့နှစ်ခုကိုအခြေခံပြီးတော့ရှမ်းအမျိုးသားအခြေပြုလူမှုအသင်းအဖွဲ့တွေကရှမ်းပြည်ညီညွတ်ရေးကော်မတီကိုဖွဲ့စည်းလိုက်ပါတယ်။လောလောဆယ်တော့ဘုံသဘောထားယက်တီချက်တွေကိုမဆွေးနွေးရသေးဘဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ယက်တီချက်လွှတ်တော်ကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီရဲ့ဆုံးဖြတ်ချက်ကိုစောင့်ကြည့်ဆုံးဖြတ်ဖို့ရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်ညီညွတ်ရေးကော်မတီကိုအင်အားကောင်းတဲ့နိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတို့အပါအဝင်ရှမ်းလူထုအခြေပြုအဖွဲ့အစည်း10ဘွဲလောက်ပူးပေါင်းပြီးထိုင်းနိုင်ငံချင်းပိုင်မြို့မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီလိုဖွဲ့စည်းရတဲ့အဓိကအချက်ကတော့ SNLD ပါတီရဲ့အထွေထွေအတွင်းမှုဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
ဒီလိုနိုင်ငံရေးဆွေးနွေးပွဲတွေဆိုင်ဘယ်လိုသဘောထားရရှိကြမလဲဆိုညှိဖို့လိုတယ်။ဆိုင်မင်းညှိနိုင်နေတဲ့အနေအားလေးတစ်ခုတော့ရှိဖို့လိုတယ်။ဒီလိုလိုတော့ဒီအဖွဲ့လေးဖွဲ့ရတာပါဆို။ကျွန်တော်ဆိုတော့ဘုံရည်ဒီချက်ကတော့ဆွေးနွေးရအဆင့်ရောက်တည်ရ။
ကွန်တီရဲ့ဘုံရည်ဒီချက်ကတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအပေါ်အခြေခံမယ်လို့ပြောပါတယ်။ဒီဘုံရည်ဒီချက်ချမှတ်ဖို့အတွက်လိုင်စာဆွေးနွေးပွဲနဲ့ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီရဲ့ဆုံးဖြတ်ချက်တွေကိုစောင့်ကြည့်နေကြောင်းဦးဆိုင်ညွန့်လွင်ကဆက်ပြောပါတယ်
။အခုလောဆယ်တော့အဲ့ဒီနေရာနှစ်ခုကိုစောင့်ကြည့်လိုင်စာဘယ်လိုဆုံးဖြတ်ချက်ကြာမလဲ။နောက်ပြီးတော့ဒီပြည်ထောင်စုလွှတ်တော်ပူးပေါင်းကော်မတီကလားဟာသူတရားကိုဦးနဲ့ဖွဲ့ထားတဲ့အခြေခံဥပဒေလေးလာရေးဖွဲ့ကဘာပြီးကြာမလဲ။ဒီဟာဒီပေါ်စောင့်ကြည့်ရမယ်ခဏတော့စောင့်ကြည့်ပါဦး။
တပြည်လုံးပြည်ခတ်ရစေးရေးနဲ့ပတ်သက်ပြီးလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့ကခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးအစည်းအဝေးကိုဒီလကုံပိုင်းလောက်မှာကချင်လွတ်လပ်ရေးအဖွဲ့ KAO ဌာနချုပ်လိုင်စာမြို့မှာကျင်းပဖို့ရှိနေတာဖြစ်ပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကရှမ်းပြည်ညီညွတ်ရေးကော်မတီမှာပါဝင်ရတဲ့အဓိကအချက်ကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ်။
လက်ရှိအစိုးရကနေကျပန်ဆောင်ရပြန်တဲ့အမြင့်ဆိုင်ရေးကိစ္စမှာကျွန်တော်တို့ဆက်ဖွဲ့စည်းတဲ့အားလုံးနဲ့ကျွန်တော်ပူးပေါင်းပြီးတော့ပါဝင်ဆောင်ရွက်ကြမလဲ။ဆန်းရဲ့အရေးကိုဆက်ဖွဲ့စည်းတဲ့နဲ့ဒီဆန်းဒီကမှာရှိနေကြတဲ့တခြားတိုင်းသားလူမျိုးစုတွေကိုကျွန်တော်တို့ကလောပုံကလောနည်းနဲ့ဒီသက်သွေးနာနိုင်ကြမလဲဆိုတဲ့ကိစ္စလည်းပါပါလေ။ဒီအနာကမှာကျွန်တော်တို့အံကမာကိုကျွန်တော်တို့ဘယ်လိုဟန်တီနိုင်ကြမလဲလက်ရှိနိုင်ငံရဲ့အခြေအနေနဲ့ဆက်အောင်ကျွန်တော်တို့ဘယ်လိုပူပေါင်းဆောင်ရွက်သွားကြမလဲဆိုတော့အကြီးရဲ့ချက်နဲ့ကျွန်တော်တို့ပူပေါင်းဆောင်ရွက်ကြတာပဲဖြစ်ပါတယ်ညီညွတ်ရေးတူထောက်တာပဲဖြစ်ပါတယ
်လောလောဆယ်မှာတော့ရှမ်းပြည်ညီညွတ်ရေးကော်မတီမှာရှမ်းမျိုးသားအဖွဲ့အစည်းတွေကိုအခြေခံပြီးဖွဲ့စည်းထားတာဖြစ်ပါတယ်နောက်ပိုင်းမှာရှမ်းပြည်နယ်ကတိုင်းသားလူမျိုးတွေအားလုံးကိုဖိတ်ခေါ်သွားဖို့ရှိနေတယ်လို့ဦးဆိုင်ညွန့်လွင်ကပြောပါတယ်။ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကရှမ်းပြည်ညီညွတ်ရေးကော်မတီမှာပါဝင်ဖို့ရှိမရှိကိုပို့အဖွဲ့ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။မဖွဲ့ခင်မှာကျွန်တော်တို့ကြိုပြီးမသိခဲ့ဘူးလေ။ဖွဲ့မယ်ဆိုရင်လည်းဘယ်မှုဘယ်အခြေခံနဲ့ဖွဲ့မယ်ဆိုတာမသိရသေးတော့ဒီပေါ်မှာကျွန်တော်တို့ဘာမှတော့သဘောထားပြောဖို့မရှိသေးပါဘူး။ဒီမူဝါဒသဘောထားတွေရာကတော့လက်တွေ့လှုပ်ဆောင်လို့ရတဲ့မူဝါဒသဘောထားတွေမှာအခြေခံနေဆိုရင်တော့ကျွန်တော်တို့ကကိုဒီတိုင်းသားရေးဒီမိုကရေစီနဲ့ပတ်သက်တော့အမြဲတမ်းမှာကျွန်တော်အစဉ်နဲ့ရှိပါတယ်
။အစိုးရကတော့နောက်လာဇန်ပိုင်းလောက်မှာတပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေးကိုလက်မှတ်ရေးထိုးပွဲကျင်းပပြီးနောက်နှစ်ဧပြီလဆန်းလောက်မှာနိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပမယ်လို့ကြေညာထားပါတယ်။ဒီဆွေးနွေးပွဲအတွက်မွန်ရခိုင်ချင်းစတဲ့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေကလည်းတူညီတဲ့သဘောထားယက်တီချက်တွေကိုတင်ညီတင်ညွတ်တဲ့တင်ပြနိုင်ဖို့အတွက်ပြင်ဆင်ဆောင်ရွက်တာတွေရှိနေပါတယ်